မကြာသေးခင်ကပြည်ခတ်တိုက်ခိုက်မှုဖြစ်ပွားပြီးလူသေဆုံးမှုဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်ပုံကျုံမြို့နယ်ကြောက်စိတ်ကျေးရွာကကျေးရွာအုပ်ချုပ်ရေးမှူးပါဝင်ရွာသား39ဦးကိုတပ်မတော်ကနေဖမ်းဆီးထိန်းသိမ်းထားတဲ့အကြောင်းတင်ဆက်ပေးမှာပါ။ကျွန်တော်နိုင်ကွင်းအိမ်ပါ။ပုံကျုံမြို့နယ်ကြောက်စိတ်ကျေးရွာကကျေးရွာအုပ်ချုပ်ရေးမှူးပါဝင်ရွာသားများများကိုမနေ့ကမြန်မာစစ်တပ်ဘက်ကဖမ်းဆီးထားကြောင်းပုံကျုံမြို့နယ်မဲဆန္ဒနယ်အမျိုးသားလှုပ်တော်ကိုယ်စားလှယ်ဦးခင်မောင်လက်ကပြောပါတယ
်။ကျောက်စိတ်ရွာသားတွေကိုရှင်းလင်းလေးခေါ်တော့တာခဏနိုင်ရှိနိုင်မနေ့ပိုင်းအဲ့ဒီအုပ်ချုပ်ရေးမှူးမှာရှိတယ်။ပြီးတော့နေ့လေခဏနိုင်ဝန်ကြီးတော်မှဖမ်းဆီးပြီးတော့ခေါ်ဆောင်သွားတာ။ဦးရကအကုန်လုံး39ယောက်ကျေးရွာအုပ်ချုပ်ရေးမှူးအပါအဝင်ကျောက်စိတ်နဲ့အဲ့ဒီငါးကစတဲ့ငါမမကျေကျော်ဝေးတယ်အဲ့ဒီနောက်ပိုင်းမှာတော့ဘာမှတကယ်အဆန်းအပြေမရတော့
တီရွာသားတွေဟာအေးရခိုင်လက်နက်ကိုင်ဖွဲ့နဲ့ဆက်ဆံမှုရှိလို့ဖမ်းဆီးထိန်းသိမ်းထားတာဖြစ်ကြောင်းတမတော်သတင်းမှထုတ်ပြန်ရေးဖွဲ့တွင်းမှုဘုံမှုချုပ်စော်မင်းထွန်းကပြောပါတယ
်ဟောလူ37ယောက်ကျွန်တော်ထိန်းသိမ်းထားတာရှိပါတယ်အဓိကတော့ကျွန်တော်ဤတောင်မြတ်တွင်နဲ့ပတ်သက်ပြီးဆက်ဆံဖော်ထုတ်ချက်တွေရဖြစ်တယ်တော့နိုင်တော့ကျွန်တော်ဒီဥပဒေနဲ့အညီစုံစမ်းစစ်ဆေးမှုတွေဆောင်ရွက်ပါမယ်ဒီဥပဒေတိုင်းလည်းကျွန်တော်တို့ဆက်လက်ဆောင်ရွက်ပါပါမယ
်။တမတော်ကဖမ်းဆီးသွားတဲ့ရွာသားတွေဟာအေအေဖွဲ့နဲ့ပတ်သက်မှုမရှိဘူးလို့အေအေပြောခွေရခိုင်ဒုက္ခကဆိုပါတယ
်။ဒါကျွန်တော်တို့နဲ့လုံးဝပတ်သက်မှုမရှိဘူး။ဒီလူတွေကနော်ဒေသခံဒီအပြစ်မဲ့ပြည်သူတွေပဲဖြစ်တယ်။ဟိုအခုဒီအဖမ်းဆီးခံရတဲ့ဒီ39ယောက်ဟာနော်လွန်ခဲ့တဲ့ April 13ရက်နေ့တုန်းကပုံနာကျောင်းအခြေစိုက်ခန်းမ950ကနေပြီးတော့မှလက်နေကြီးနဲ့ပြစ်တာကိုရွာသားတွေကနေပြီးတော့ဒါမီဒီယာတွေမှာပြောတာရှိတယ်။အဲ့ဒါကြောင့်မို့လို့သူတို့ကလည်းအဲ့လိုမျိုးလာရောက်ဖမ်းဆီးတာလို့သိရတယ်
ကျောက်စိတ်ကျေးရွာမှာပြီးခဲ့တဲ့ April 13ရက်နေ့ကလက်နက်ကြီးကြီးကြားရပောက်ကွဲမှုကြောင့်အယတား10ဦးသေဆုံးပြီး13ဦးပြင်းထန်ဒဏ်ရာရရှိခဲ့ပါတယ်။ဒီလက်နက်ကြီးကြီးတွေဟာမြန်မာစစ်တပ်ဘက်ကပြစ်ခတ်တာဖြစ်ကြောင်းဒေသခံတွေနဲ့လွှတ်တော်ကိုယ်စားလှယ်တွေကပြောဆိုနေကြပါတယ်။တပ်မတော်ဘက်ကတော့အေအေဖွဲ့ကနေတပ်မတော်စစ်ရေးရင်းတွေကိုပြစ်ခတ်တိုက်ခိုက်ခဲ့လို့ပြန်လည်ပြစ်ခတ်ခဲ့တာဖြစ်ကြောင်း VOA ကပြောဆိုခဲ့ပါတယ်။ဒီကနေ့မှလည်းမင်းပြားမြို့နယ်ဘက်မှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအေဖွဲ့တို့တိုက်ပွဲဖြစ်ပွားကြောင်းအေအေပြောခွေရခိုင်ဒုက္ခကပြောပါတယ်။
ဒီနေ့မှာဒီမင်းများမျိုးနယ်ဘက်မှာတော့တိုက်ပွဲဖြစ်တာရှိတယ်ဗျ။ဖားပြော်ရွာရဲ့တောင်ဖဲ့ပေါ့နော်ဒီရာမောင်တောင်ကျိုးကိုမြန်မာစစ်တပ်ဘက်ကဒီအင်အား280လောက်နဲ့နေပြီးတော့ဒါထိုးစစ်ဆင်တိုက်ခိုက်လာတဲ့အတွက်ကြောင့်မို့လို့ဟိုတိုက်ပွဲဖြစ်တာရှိတယ်။အဲ့ဒီမြန်မာစစ်တပ်ရဲ့တင်းတောင်ပေါ်ကနေလက်နက်ကြီးနဲ့လှမ်းပစ်တဲ့အတွက်ကြောင့်မို့လို့မင်းများမျိုးနယ်မင်းရွာကိုလက်နက်ကြီးကြားရောက်ပောက်ခွေတာရှိတယ်။
ဒီကနေ့ဖြစ်ပွားတဲ့တိုက်ပွဲဖြစ်စဉ်တွင်လက်နက်ကြီးကြီးကြားရောက်မှုကြောင့်အယတားတွေထိခိုက်ဒိဆုံးမှုတချို့ရှိခဲ့တယ်လို့ခိုင်ဒုက္ခကဆိုပါတယ်။ဒီကနေ့မင်းပြားမြို့နယ်တွင်တိုက်ပွဲဖြစ်ပွားနေတဲ့အခြေအနေကိုမသိရှိသေးကြောင်းတပ်မတော်ဘက်ကပြောပါရယ်ရခိုင်ပြည်နယ်စစ်ရေးပဋိပက္ခဖြစ်စဉ်တွင်တပ်မတော်ကပြစ်ခတ်တဲ့လက်နက်ကြီးကြီးကြောင့်လူသေဆုံးတန်ရာရရှိမှုတွေရှိခဲ့တယ်လို့ပြောဆိုနေမှုတွေဟာလုံခြုံရေးတပ်ဖွဲ့ဝင်တွေကိုပြည်သူလူထုအထင်မြင်လွှဲမှားစေဖို့ရေးသားပြောဆိုဖြန့်ချိနေတာဖြစ်ကြောင်းတပ်မတော်ဘက်ကလည်းသတင်းထုတ်ပြန်ခဲ့ပါရယ်မြန်မာနိုင်ငံမှာအစိုးရနဲ့ပြည်ချရေးဌာနပါဝင်သတင်းဌာနတွေကရခိုင်ဒေသတွင်စစ်ရေးပဋိပက္ခဖြစ်စဉ်အတွင်းမှာအယက်သားတွေထိခိုက်မှုအခြေအနေကိုရေးသားဖော်ပြတာမရှိတဲ့အခြေအနေကြောင့်ဒေသကလွှတ်တော်ကိုယ်စားလှယ်တွေအနေနဲ့ဖြစ်စဉ်အမှန်ကိုသာမီဒီယာတွေကိုပြောဆိုတာဖြစ်ကြောင်းလွှတ်တော်ကိုယ်စားလှယ်တွေကတုံ့ပြန်ပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းတွင်အစိုးရကနေအင်တာနက်ဆက်သွယ်ရေးလိုင်းဖြတ်တောက်ထားမှုကြောင့်ဒေသတွင်ဖြစ်ပျက်နေတဲ့သတင်းတွေကိုအချိန်နဲ့တပြေးညီဝန်ဆောင်မှုမရရှိဘူးလို့လွှတ်တော်ကိုယ်စားလှယ်တွေကဆိုပါတယ်ဒါအပြင်သတင်းရေးသားဖော်ပြမှုမှာလည်းအစိုးရကနေအကြမ်းဖက်နဲ့တရားမဝင်ဖွဲ့လို့ကြေညာထားတဲ့အေအေဖွဲ့တာဝန်ရှိသူတွေကိုဆက်သွယ်မေးမြန်းတဲ့သတင်းဌာနတာဝန်ရှိသူတွေကိုလည်းတရားစွဲဆိုမှုတွေလှုပ်ဆောင်လာတဲ့အခြေအနေကြောင့်သတင်းမှန်ဖော်ပြမှုမှာခက်သွေ့နေတယ်လို့သတင်းဌာနတာဝန်ရှိသူတွေကဆိုပါတယ်ကျွန်တော်နိုင်ကွင်းအိမ်ပါထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့ထားပါတယ်